မူလာတန်းအလေတန်းနဲ့အထက်တန်းတက်ရောက်မဲ့ကျောင်းသူကျောင်းသားအလုံးကျောင်းအနှံမှုအတွက်မေလ25ရက်နေ့ကနေလာမဲ့31ရက်နေ့အထိတက်မှတ်ပေးထားပါတယ်။ရန်ကုန်မြို့တောင်ကလာပါမြို့နယ်ကအာမက29ကျောင်းကိုကျောင်းအလက်ခံနေတဲ့အခြေအနေနဲ့ထောက်ပံ့ပေးနေတာတွေအသင့်ပြေမှုရှိမရှိကိုတွားရောက်မေးမြန်းကြည့်ပါတယ်။သူငယ်တန်းကနေလေးတန်းအထိတက်ရောက်မဲ့ကျောင်းသူကျောင်းသားတွေကိုအစိုးရကကျောင်းသုံးဖက်စာအုပ်တွေကိုအခမဲ့ထုတ်ပေးတဲ့အပြင်အရင်နှစ်တွေကနဲ့မတူပဲကျောင်းဝင်းစုံတစုံစီကိုထောက်ပံ့ပေးတာကိုတွေ့ရပါတယ်။အစိုးရရဲ့အစီအစဉ်ကြောင့်ကျောင်းသားမိဘတွေအနေနဲ့ငွေကြေးအတွက်စိတ်ပူစရာမလိုပဲကျောင်းအပ်နိုင်ကြောင်းတောင်းကလပ်ပါမြို့နယ်အာမက29ကျောင်းမှာပညာသင်ကြားပေးနေတဲ့ပထမတန်းပြဆရာမဒေါ်ရီခိုင်ကပြောပါတယ်
။ကျောင်းအပ်တာမိဘတွေအတွက်အခက်အခဲမရှိဘူးပေါ့နော်။ငွေကြေးလည်းမကောက်ဘူး။ဝတ်စုံကတော့ဘာမှနဲ့အင်းကြီးပေါ့နော်။ဝတ်စုံတစ်စုံနောက်တော့ဒီပုံနစ်ကိစ္စမှလည်းအကုန်လုံးလုံလောက်တဲ့အတွက်ကြောင့်မိဘပြာများစရာမလိုဘူးပေါ့နော်။စိတ်ပူစရာမလိုဘူးပေါ့
။အခြေခံပညာအဆင့်ကျောင်းသူကျောင်းသားတွေဟာပြီးခဲ့တဲ့နှစ်တွေကကျောင်းအပ်ချိန်တွေမှာစာအုပ်ဘူး၊ကျောင်းရံပုံငွေကြေး၊ကျောင်းပြုပြင်စရိတ်စသဖြင့်ခေါင်းစဉ်အမျိုးမျိုးအောက်မှာအလူငွေထည့်ရတာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့2015-2016ပညာသင်နှစ်ကစပြီးအခြေခံပညာမူလတန်းအဆင့်အပါအဝင်အလေတန်းအဆင့်ကိုတက်ရောက်မဲ့ကျောင်းသူကျောင်းသားတွေကိုမြည်သည့်ခေါင်းစဉ်ထဲမှာငွေကြေးကောက်ခံတာတွေမလုပ်ဖို့ပညာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်။ဒီနေ့အချိန်ထိတော့ကျောင်းသူကျောင်းသားတွေရဲ့မိဘတွေဟာကျောင်းအပ်တဲ့အခါမှာကုန်ကျစရိတ်တွေရှိမလားဆိုပြီးစိုးရိမ်မှုတွေရှိနေသေးဖြစ်ပါတယ်။တောင်ကလာပါမြို့နယ်မှာနေထိုင်တဲ့ကျောင်းသားမိဘတဦးဖြစ်တဲ့ဒေါ်တင်တင်ထွေးကကျောင်းသားမအပ်ခင်မှာငွေကြေးလိုအပ်မလားဆိုပြီးစိုးရိမ်မှုတွေရှိခဲ့ပေမဲ့ကျောင်းသားအပ်တဲ့အခါမှာကုန်ကျမှုမရှိကြောင်းပြောပါတယ်
။ငွေကြေးရောစောက်ဖို့လိုမလားရဲ့အလှူခံမှုလိုမလားအဲ့လိုမျိုးပေါ့နော်။မိဘပူရတာပေါ့နော်။အဲ့လိုမျိုးအခုကအခမဲ့ပါပဲဆရာမလေး။ဟုတ်။ဒီနေ့ကတော့ဝစ်စုံတစ်ခုထူးခြားပါလား
။ကျွန်တော်တို့နောက်ထပ်သွားရောက်ခဲ့တဲ့အမက14ကျောင်းမှာလည်းအလားတူမူလာတန်းအထိကျောင်းသုံးစာအုပ်ဝတ်စုံတွေထောက်ပံ့ပေးတာတွေ့ရပါတယ်။သို့တော်လည်းအဲ့ဒီကျောင်းမှာကျောင်းသူကျောင်းသားက140နီးပါးရှိတာကိုဆရာဆရာမ4ဦးရှိပြီးအတန်းက9တန်းဖြစ်နေတဲ့အတွက်ဆရာဆရာမအရေအတွက်နည်းနေသလိုဖြစ်နေပါတယ်။ဆရာဆရာမတွေကိုလုံလုံလောက်လောက်ထားပေးဖို့အမက14ကျောင်းကကျောင်းသားမိဘတဦးကပြောပါတယ်။
အခုလောဆယ်တွေမှာအတန်းကတော့ဆရာမ၄ယောက်ရှိတယ်။ရှင်းပေးလို့ရှိရင်ဆရာမကြီးရောဒီနေ့တန်းဆရာမကြီးရောဖက်ပြီးတော့လောက်ရတာခါကျတော့နည်းနည်းတက်ပြီးကနေဖြစ်။အဲ့ဒီမှာဖြစ်နေတဲ့ vacancy အခန်းအခန်းလွတ်သွားတာပေါ့။နည်းနည်းလေးတော့မိပါရဲ့ဆရာတော့နည်းနည်းတော့ခက်ကတိကောက်တော့ဖြစ်တာပေါ့
။နောက်ထပ်ပြောင်းလဲမှုတွေ့တာကဒီနှစ်သူငယ်တန်းစတင်တက်ရောက်မဲ့ကျောင်းသူကျောင်းသားတွေကို KG တန်းလို့သတ်မှတ်ပြီး73တန်းပညာရေးစနစ်နဲ့တင်ကြားသွားမှာဖြစ်ပါတယ်။သူငယ်တန်း KG တန်းကိုတင်ကြားရမှာကျောင်းစတင်ဖွင့်လှစ်ချိန်ကနေနိုဝင်ဘာလအထိဂီတအားကစားနဲ့ပုံမြင်တွေကိုတင် जा ပေးသွားမှာဖြစ်ကြောင်းဆရာမဒေါ်ရီခိုင်ကပြောပါတယ်
။တင်ရုံးပြောင်းလဲဆိုတော့အဲ KG မှာပဲအရင်ခေါ်နေတဲ့သူငယ်တန်းအရင်စနစ်ကတော့ကွာရေရောအဖက်ကောတင်တာအခုကဖက်ရင်အပြောရင်ကလေးဒီပုံဆွဲတာတော့ကစားနီးတို့နိုမမရေးတင်မဲ့
ကျောင်းပိတ်ဖို့3လအလိုမှာဒီ25လုံးတင် जा ရေတွက်မှု1ကနေ20ထိနဲ့အင်္ဂလိပ်စာ A ကနေ Z ထိကိုတင် जा ပေးသွားမှာဖြစ်ပါတယ်။ဒီနှစ်မှာသူငယ်တန်း KG တန်းစတင်တက်ရောက်တဲ့ကျောင်းသူကျောင်းသားတွေကို KG Plus တွေ73တန်းပညာရေးစနစ်ပြီးဆုံးတဲ့အထိအတန်းတိုင်းမှာတင်ရုံးညွှန်းတဲ့အသစ်တွေနဲ့တင် जा သွားမှာဖြစ်ပါတယ်ခင်ဗျာ။